ပြည်တွင်းစစ်အမြန်ဆုံးရပ်ဖို့ရန်ကုန်မြို့လယ်မှာငြိမ်းချမ်းစွာလူလူစုဝေးဆန္ဒဖော်ထုတ်နေခြင်းဖမ်းဆီးခံလိုက်ရသူတွေကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။အခုလိုငြိမ်းချမ်းစွာဆန္ဒပြသူတွေကိုအရဲဝတ်တွေဘက်ကအကြမ်းဖက်ဖမ်းဆီးခဲ့တဲ့အပေါ်တပ်ဆိုင်ရာကစုံစမ်းဖော်ထုတ်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုသလိုတီစဲဥပဒေနဲ့အညီငြိမ်းချမ်းစွာစုဝေးဆန္ဒပြဖို့အကြောင်းကြားခဲ့ပေမဲ့တပ်ဆိုင်ရာကခွင့်မပြုခဲ့လို့ဖြစ်လာတဲ့အကျိုးဆက်တွေကိုဥပဒေကြောင့်အရာရင်ဆိုင်ကြဖို့အသင့်မှာပဲလို့လဲငြိမ်းချမ်းစွာလူထုလှုပ်ရှားမှုဥဆောင်သူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမွန်စူးစီးတင်ပြထားပါတယ်
တိုင်းရင်းဒေသကစစ်ပွဲတွေအများဆုံးရပ်ဖို့နဲ့တိုက်ပွဲတွေတွင်ပိတ်မိစစ်ပြေးဒုက္ခသည်တွေအရေးမနေ့စနေညနေပိုင်းတုန်းကရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာငြိမ်းချမ်းစွာလူထုစုဝေးဆန္ဒထုတ်ဖော်တဲ့အချိန်မှာရဲလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားသုံးပိတ်ဆို့တားဆီးခဲ့တယ်လို့လူစုခွဲပြောင်းခြင်းရောက်မှရဲဝတ်တွေကအင်အားသုံးပြီးအကြမ်းဖက်ဖမ်းဆီးခဲ့တဲ့အတွက်ဥဆောင်သူတချို့အပါအဝင်ဆန္ဒထုတ်ဖော်သူ၉ဦးဖမ်းဆီးခံလိုက်ရပါတယ်အခုဆိုရင်တော့ဗဟန်းမြို့နယ်ရဲစခန်းကနေပုံမှန်20နဲ့အမှုဖွင့်ထားပြီးအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်သူတို့ကိုမတရားဖမ်းဆီးရတဲ့အပေါ်တံပြန်တရားဆွဲဆိုသွားမှာဖြစ်တယ်လို့လည်းလွတ်မြောက်လာသူတွေကပြောပါတယ်
ပုံမှန်20နဲ့စခန်းအခုအာမခံရပါတယ်ရဲတပ်ဖွဲ့ရဲ့မနေ့ကဖမ်းဆီးရတဲ့ပုံစံကတော့လုံးဝသဘာဝမကျပါဘူးအကြမ်းဖက်ပါတယ်အဲ့တော့ main ကလေးတယောက်ကိုအကင်တွေပဲပြားစွာရဲမေတွေကိုယ်တိုင်ကပဲဒါကိုကျူးလွန်တာဖြစ်ပါတယ်အဲ့ဒီအတွက်သက်ဆိုင်ရာအာဥပဒေရရဲမေတွေကိုပြန်တရားဆွဲဖို့အစီအစဉ်ရှိပါတယ်ရှင
်ကျွန်တော်တို့ဒီနေ့ဟိုဒီဗဟန်းရဲစခန်းနေပြီးတော့ကျွန်တော်တို့ကျွန်တော်တို့ချုပ်တဲ့ယမန်ထူချေခွင်းနဲ့ကျွန်တော်တို့ဒီနေ့ဆွတ်လိုက်ပါတယ
်ကျွန်တော်တို့ဒီနေ့ဖြစ်စဉ်ကတော့ငြိမ်းစစ်ဥပဒေနဲ့ကျွန်တော်တို့တရားဆွဲတယ်ဆွဲပြီးတော့ဒီဘန်းစခန်းနေပြီးတော့ကျွန်တော်တို့ချုပ်လို့ပေါ့ချုပ်လို့နဲ့ကိုပိုင်ခံကျွန်တော်တို့မေးတယ်ပေါ့အာမခံမဲ့လူရှိလားကျွန်တော်ပြောတယ်အာမခံမဲ့လူကျွန်တော်တို့ကတခြားလူတူတယောက်ရဲ့အာမခံခြင်းနဲ့ယက်တီနိုင်ယက်တီတဲ့လူမဟုတ်ဘူးကျွန်တော်တို့ခုံတိတ်ခါရကျွန်တော်တို့ကိုယ်တိုင်ယက်တီနိုင်တယ်အဲ့တော့ကျွန်တော်တို့ကိုပိုင်အာမခံတဲ့ထွက်လို့ရတယ်ဆိုထွက်မယ်မဟုတ်ဘူးကျွန်တော်မထွက်နိုင်ဘူးလို့ပြောတယ်မှာကိုပိုင်အာမခံပေးတယ်အဲ့တော့ကျွန်တော်ဟိုလွတ်မြောက်လာတာပေါ့ကျွန်တော်တို့ကတော့15ရက်အတွင်းမှာတရားရုံးကိုတင်နိုင်အောင်ကြိုးစားမယ်တကယ်လို့တရားရုံးကို15ရက်အတွင်းမတင်နိုင်ဘူးဆိုရင်ဒီကျွန်တော်တို့ဆွဲထားတဲ့ကျွန်တော်တို့ဆွဲမဲ့ဆိုတဲ့ပုံမှာကပြက်ပြက်သွားပြီလို့ကျွန်တော်ကပြောတယ်
ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေဘက်ကသွားရောက်တွေ့ဆုံညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ကိုတိုင်းသွားခဲ့တဲ့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်လွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကအခုလိုပြောပြပါဗျ
။မလီယာညာဆိုတော်တော်လေးလက်စိတ်ထဲမှာမတက်မတာခံစားကြရတယ်။ဟိုပို့လိုက်ဒီပို့လိုက်တရားနဲ့ချင်းမငယ်ဆက်ဆံတာတွေလည်းကျွန်တော်ရဲဝယ်ကြုံတွေ့ခဲ့ရတယ်ကွာ။နောက်ဆုံးကြတော့မှဟိုတောင်ညွတ်ရဲစခန်းမှာလာပြီးတော့ထားတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးဖြည့်ရှင်းပုံကတော်တော်ကြီးကိုရုပ်ပြက်စင်ပြနိုင်လို့နေကြ။အဲ့တော့လည်းစိတ်ထဲမှာလည်းမတက်မတာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီနေ့မနေ့တော့တရင်ချက်လက်ဒီစုဆောင်သွားပါတယ်သွားတဲ့ရည်ရွယ်ချက်ကပူပေါင်းပြီးတော့ညှိနှိုင်းပြီးတော့အမှန်တရားကိုရှာဖွေတဲ့ပုံစံနဲ့ကျွန်တော်သွားတာပါအမှန်ကရရှိဖို့ပေးချောက်တော့ဆန္ဒထားပါတယ
်ဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိသလိုငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုအရက်ဝတ်ထေဘက်ကအခုလိုအကြမ်းဖက်ဖမ်းဆီးခဲ့တာကတော့အစိုးရနဲ့ပြည်ထရေးရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်ဖြစ်စဉ်ကိုတက်ဆိုင်ရာကဥပဒေနဲ့အညီဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတိုက်တွန်းခဲ့တယ်လို့ဦးရန်အောင်ကပြောပါတယ်
အခုရဲဝတ်တွေဝင်မိထိုးချိတဲ့ကိစ္စဗျ။ဟိုဒါကအရင်တော့ပုံရိပ်ဆိုးတွေကိုပြန်မြင်စေတယ်ဗျ။အဲ့တော့ကျွန်တော်မေးတယ်ဒီလူတွေကလူတွေလဲဆိုတော့မဟုတ်တဲ့နယ်ရင်းတွေလို့ပြောတယ်ဗျ။ဒါပေမဲ့အတော်တော်များများမယုံကြဘူး။ဘာကြောင့်မယုံကြလဲဆိုတော့တချို့တလေကအရင်တော့ပွဲတွေမှာလည်းမြင်ဘူးတွေ့ဘူးတဲ့လူတွေဖြစ်နေတယ်။ဆိုလိုချင်တာရဲတပ်ဖွဲ့ရဲ့ပုံရိပ်လည်းကြာစင်းနေတယ်ဗျ။ကျွန်တော်ပြောတာကကျွန်တော်တို့စူးစမ်းပြီးတော့ဝိုင်းဝန်းပြီးတော့ဆောင်ရွက်နေတဲ့အချိန်မှာဒီပုံရိပ်ကောင်းတွေဖြတ်စီခြင်းနဲ့အခုမနေ့ကဖြစ်လိုက်တဲ့ကိစ္စဆိုလို့ချင်းရဲတပ်ဖွဲ့ရှိရတာနဲ့ငုတ်တူကြီးရှိရတာနဲ့ရဲတပ်ဖွဲ့ကိုကျော်လူပြီးဘုရင်တို့ဆောင်ရွက်တာကြီးကတော့တော်တော်ကြီးကိုရဲတပ်ဖွဲ့ရဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်ဗျ။ဒါတော့ကျွန်တော်နှမျောတယ်ဒါအမှန်တိုင်းပြောတာပါ။အဲတပ်ဆိုင်ရာပုံကူတွေမှာတိကျပြတ်သားချင်းလင်းနဲ့ဖြည့်ချင်းဆောင်ရွက်မှုမျိုးတော့လိုအပ်တယ်ဗျ။အဲ့ဒီမှာဒီစနဖော်တို့ကတပ်ဖွဲ့တွေမှမဟုတ်ဗျ။တခြားဖွဲ့တွေလည်းရှိတယ်။ဆိုတော့ဒီဖွဲ့တွေရောအဲ့လိုပဲပါမယ့်ယူသလား။အတူနဲ့ပါတယ်ဘလို့ရေးဆောင်ထားတယ်ဆိုတော့ကိုတော့တာဝန်ရှိသူတွေကပြက်ပြက်သားသားနဲ့တင်းတင်းကြပ်ကြပ်ရှင်းလင်းပေးဖို့လိုအပ်ပါတယ်ဒီလိုမရှင်းလင်းပေးဘူးဆိုလို့ရှိရင်ကျွန်တော်အစိုးရအဖွဲ့ရဲ့ပုံရိပ်ကိုထိပါစီမှာဖြစ်ပါတယ်အဲ့ဒီတော့ကြောင်းလို့လည်းကျွန်တော်တို့ရှင်းရှင်းလင်းလင်းပြက်ပြက်သားသားထုတ်ပြန်နိုင်မှုအတွက်ဝင်ဝင်ပြီးတော့ကူညီတောင်းပါတယ်ခင်ဗျာ
ရေးကျစွာလူလူကဆန္ဒထုတ်ဖော်မှုအစီအစဉ်ကိုတက်ဆိုင်ရာကိုတရားဝင်အကြောင်းကြားပြီးဆန္ဒပြခဲ့တာဖြစ်လို့အခုလိုမတရားဖမ်းဆီးခဲ့တဲ့အပေါ်ဥပဒေနဲ့အညီစုံစမ်းဖော်ထုတ်ပေးဖို့နဲ့ဥပဒေကြောင့်အရာဆက်လက်ရင်ဆိုင်သွားကြမယ်လို့လည်းရေးကျစွာလူလူလှုပ်ရှားမှုဦးဆောင်သူတဦးဖြစ်တဲ့မတ်တင်စာရှင်လက်ရည်ကပြောပါတယ်
တရားဝင်ပြဥပဒေ ီတိုင်းဆောင်ရဲ့ခေတာပြင်မဲ့လဲအဲတရားစွဲခံရမှာပဲဆိုတော့လဲအဲကျွန်တော်အရင်ဆိုင်ရမှာပါရင်ဆိုင်မှာပါရင်ဆိုင်နေဆိုတာလဲဒါကိုယ့်ဘက်ကလဲလုံးလုံးလုံးကြီးအတိုင်းကိုလုဆောင်ခဲ့တယ်ဆိုတဲ့အပိုင်းကိုကျွန်တော်ထုချေသွားကြပါပါဟုတ
်မင်္ဂလာတောင်ညရဲစခန်းမှာထိမ့်သိမ်းခံထားရပြီးတော့အခုဗဟန်းရဲစခန်းကနေအာမခံနဲ့လွတ်မြောက်လာသူကိုဦးကတော့ကိုတင်ထွတ်ပိုင်ကိုစရာလွေမက်ခင်စန္ဒာမြတ်ကျော်အုပ်စိုးပိုင်ဖိုးစိုးရဲထွတ်လွေမထထားတွင်နဲ့ကိုပြေဖြိုးနိုင်တို့ဖြစ်ပါတယ်
မဆုမွန်တင်ပြပေးခဲ့တာပါ